VOA မြန်မာပိုင်းရဲ့ဆောင်းပါးရှင်ဦးစီသူအောင်မြင့်နဲ့ BBC မီဒီယာအရှင်ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်တို့ကိုဗဟန်းရဲစခန်းမှာချုပ်ရက်ယမန်ယူထားတယ်လို့ရှင်နေတွေကပြောပါတယ်။မိသားစုဝင်တွေနဲ့တော့အခုချိန်ထိတွေ့ခွင့်မရသေးပါဘူး။ဒီချိန်နဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။ဗဟန်းမြို့နယ်ရွှေကုံရိတ်မှုအိမ်ယာတိုက်ခန်းတစ်ခုကနေဩဂတ်လ15ရက်နေ့မှာစစ်ကောင်စီကဖမ်းဆီးသွားတဲ့ဦးစီသူအောင်မြင့်နဲ့ BBC မီဒီယာအခင်ရဲ့မထထထိုင်တို့ပဲရောက်နေတဲ့ဆိုတာအစိုးပိုင်းတို့ကမသိကြရပဲဒီကနေ့မှအကျိုးဆောင်ရှင်းနေဦးခမောင်မြင့်ရဲ့ပြောဆိုချက်အရာသိရတာဖြစ်ပါတယ
်။ဦးစီသူအောင်မြင့်ရော2ယောက်လုံးကတော့အခုကစစ်ကြောရေးကနေဒီဟိုဟာပေါ့ကျွန်တော်တို့ဗဟန်းမြို့မှာရဲစခန်းမှာရောက်ပြီးပြောပါတယ်။ဗဟန်းရဲစခန်းမှာစစ်ဆီးပြီးတော့အမှုတည်ဆောင်နေတယ်ပေါ့နော်။အမှုတည်နေတဲ့ကာလဖြစ်တဲ့အတွက်ချုပ်ရံက15ရက်တော့ညီထားပါတယ်။နောက်မင်းငါကကြီးနဲ့သူတို့ကရာဖြစ်တဲ့အတွက်အထက်အဆွဲကြီးလည်းညီကြရတာဖြစ်တော့လူတွေ့ဆုံခွင့်တော့ခွင့်မပြုပါဘူး။ဒီမတ်တက်ဆိုင်ရဲ့အဝေါ်စားတို့စားအစားတော့သူတို့ဗန်းရဲစခန်းမှာတောင်းချရတဲ့လူမျိုးရေဟောင်းနဲ့သူစိတ်ပြည့်နေကြအောင်တော့ကျွန်တော်တို့နေ့စဉ်ပြည်ပို့နိုင်နေပါတယ်။ဒီ COVID-19 ရောဂါကျိုးရင်းသာဝယ်တဲ့အနေနဲ့အင်ပါပုံကိုစိတ်နေပါဝင်ဒီနေ့မှာပြည့်စုံမှုမပြီးဘူး။ချုပ်အမှန်ပြီးဆုံးသွားတဲ့နေ့ကျိုးတင်နေ့မှာတော့လိုအပ်တဲ့ကိစ္စလုပ်ငန်းတွေဖြစ်ဖြစ်ပါဝါတင်တာတို့ခဏရှိနေတဲ့တွေ့ဆုံတာတို့ဒါတော့ဆောင်ရွက်လို့ရမယ်ဒီနေ့သိပါပါ
။ VOA မြန်မာပိုင်းရဲ့စောင်းပါရှင်ဦးစီသူအောင်မြင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတက်မတော်နဲ့အိမ်ဆောင်အစိုးရအပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်ပါတွေရေးသားပေးပို့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကမကြသေးခင်ကပဲသတင်းထုတ်ပြန်ထားပါတယ်။မိသားစုဝင်တွေသူနဲ့တွေ့ခွင့်ရရင်းနဲ့လက်ရှိသူတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကိုမေးတာမှာတော့သူတို့ကိုဖမ်းဆီးထားတဲ့နေရာကိုအတိအကျမသိတဲ့အကြောင်းနဲ့နှစ်ဦးစလုံးကိုစီမင်းစည်းကမ်းတွေနဲ့အညီဆက်လက်လှုပ်ဆောင်မယ်လို့ဖြေကြားခဲ့ပါတယ်
။အဲ့ဒါတော့ဗီဒီယိုကြီးမိမသိနေကြ။ဗီဒီယိုကြီးမိမသိနေကျွန်တော်လည်းဘူးမသိဘူး။ဟိုထိမ့်သိမ့်ထားတာတော့ထိမ့်သိမ့်ထားတာပဲ။အဲကျွန်တော်ပြောနိုင်တာတော့ဥပဒေနဲ့အညီပဲဆက်လုပ်မယ်လို့အဲကျွန်တော်ပြောနိုင်ပါတယ်။ဒါပြောတော့သူတို့ရင်ကတိုင်ကျွန်တော်တို့ဒီ905နဲ့ဟိုပေါ့နော်ကျွန်တော်ထုတ်ပြန်တဲ့အထက်မှာလည်းပါပါတယ်။905နဲ့တရားဆွဲထားတာမျိုးရှိတယ်။အဲသူထုတ်ပြန်ထားပြီးသားပေါ့နော်ထုတ်ပြန်ထားပြီးသားတဲ့အဲကျွန်တော်ထုတ်ပြန်ကြတဲ့မှာပါပါတယ်သူတို့ဖမ်းပြီးတဲ့အချိန်ကဘယ်အားတွေနဲ့တရားဆွဲထားလဲဆိုတာပါပါတယ်ဒီမိသားစုနဲ့တွေ့ဆုံနေပါ냐ဆိုတာဒါကတော့ဒီလုံခုံးလုံးနေတဲ့အရာတော့ဒီဟောပြစ်ဒဏ်ဟိုချမှတ်ပြီးရင်တော့ဒါမှမဟုတ်လေကျွန်တော်တို့ဟိုတရားရုံးထုတ်တဲ့အခါတို့ဒါရရတော့ဒါသူ့ဟိုစီမင်းစည်းကမ်းတွေတိုင်းဖြစ်လာပါလိမ့်မယ်ဗျာ
ဒီဝေမြန်မာပိုင်းဌာနမှဦးသားလွင်ထွန်းကတော့VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်ပါတွေဟာအချက်အလက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်ပါရေးသားပေးပို့လို့ဆိုတဲ့ဆွဆွဲချက်နဲ့ဖန်နေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းမှန်မှန်ကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကနေတဆင့်စစ်ကောင်စီအနေနဲ့ပြည်သူတွေကြားအဆန်ကိုသိအောင်နားထောင်ဖို့ဆိုတာလိုအပ်လိမ့်မယ်လို့အာဏာပိုင်တွေကိုပြောဆိုခဲ့ပြီးဦးစီသူအောင်မြင့်ကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပြည်တွင်းသတင်းမီဒီယာ၈ခုကိုထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေလုပ်နေပါတယ်။အခုအချိန်ထိတော့သတင်းသမားအယောက်50ထဲမှနေဖမ်းဆီးထိန်းသိမ်းခံထားရပြီးအခုလိုနောက်ထပ်ဖမ်းဆီးထိန်းသိမ်းတာတွေလည်းရှိနေဆဲဖြစ်ပါတယ်ရှင်
။ဒါကတော့ VOA မြန်မာပိုင်းရဲ့စောင်းမရှင်ဦးစီသူအောင်မြင့်ချုပ်ရဲ့ယမန်ယူထားတဲ့နောက်ဆုံးအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။